ဗီယက်နမ်နိုင်ငံမှာမတရားသဖြင့်ထိမ့်သိမ်းခံထားရသူအားလုံးကိုပြန်လွှတ်ပေးဖို့နဲ့ပုဂ္ဂိုလ်တအူးချင်းစီအနေနဲ့လက်တော့ပြန်ခံရမှာကိုကြောင်းရွံ့စရာမလိုပဲသူတို့ရဲ့အမြင်တွေလွတ်လပ်စွာထုတ်ဖော်ခွင့်ပြုဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းနိုင်ငံသားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရ ကီယိုဘရောင်းကပြောကြားခဲ့ပါတယ်။ဗီယက်နမ်လွတ်လပ်တော်သတင်းတောက်များအသင်း IJAV ကအသင်းဝင်၃ဦးကိုတင်းတန်တဲ့ထောင်ဒဏ်တွေချမှတ်ပြီးနောက်အမေရိကန်နိုင်ငံသားရေးဌာနကကြာသပတေးနေ့ကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါ။ဖန်ချီတွန်းကိုထောင်ဒဏ်၅နှစ်နဲ့ငွေရင်တွန်သူနဲ့လီဟွန်မင်းထွန်းတို့ကိုထောင်ဒဏ်၁၇နှစ်စီပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ဗီယက်နမ်ဖွဲ့စည်းပုံခ